တရုတ်နိုင်ငံနဲ့ကုန်သွယ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့တရုတ်ဗန်တွေမှာထားရှိတဲ့ဗန်စင်တွေကိုစီစစ်ဖို့အတွက်3လကြာဆိုင်ငံ့ထားမှာဖြစ်တယ်လို့တရုတ်အစိုးရဘက်ကနေတရားဝင်ညှိနှိုင်းစင်မှာထုတ်ဖော်ပြောဆိုပါတယ်။လက်ရှိချိန်အထိဗန်စင်ပေါင်း400နီးပါးဆိုင်ငံ့ပိတ်ခံရတယ်လို့တရုတ်နိုင်ငံဘက်ကတရားဝင်အကြောင်းကြားခဲ့ပြီးဒီထက်လည်းပိုလာနိုင်ပွဲရှိတယ်လို့မှုဆဲ20ကုန်သွယ်ရေးစခန်းကပြောပါတယ်။လောလောဆယ်အစိုးရချင်းညှိနှိုင်းနေဆဲဖြစ်တာမို့ဘလောက်ကြကြာပိတ်ထားမလဲမသိရသေးပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမတ်မီခတ်ကသတင်းပေးပို့ထားပါတယ်။
လောင်ကစားငွေကြေးခွာချမှုအပါအဝင်လက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်တယ်လို့တန်တရားရှိတဲ့မြန်မာနိုင်ငံဘက်ကဖမ်းအကောင့်တွေကိုစစ်စစ်ဖို့အတွက်ဆိုပြီးတရုတ်အစိုးရဘက်ကပြီးခဲ့တဲ့ဇွန်14ရက်နေ့ကခေတ္တပိတ်လိုက်တာဖြစ်တယ်လို့တရုတ်အစိုးရဘက်ကပြောဆိုခဲ့တယ်လို့မူဆယ်နေဆက်ကုံတွေရေးစခန်းကအမည်မဖော်လို့တဲ့တာဝန်ရှိသူတဦးကပြောပြပါတယ်။ဒီထဲမှာမြန်မာနိုင်ငံဘက်ကခံမှန်းကြီးအနေနဲ့ဘန်အန်ကောင်900နီးပါးလောက်ပါဝင်နိုင်ပြီးရှွေလီဒုတိယမြို့တော်ဝင်နဲ့ဒါကိုပြည်လဲအောင်ညှိနှိုင်းနေတယ်လို့အဲ့ဒီတာဝန်ရှိသူကဆိုပါတယ်။မူဆယ်နေဆက်ကုံတွေရေးစခန်းကတွင်ရင်မှုဖြစ်သူဦးထွန်းဦးကတော့အကောင့်တွေကိုစီစစ်ဖို့ယာယီပိတ်လိုက်တာနဲ့ပတ်သက်လို့ဒါတွေကိုစီစစ်ဖို့အတွက်အနည်းဆုံး3လထိပိတ်မယ်လို့ပြောဆိုထားပြီးဒီအပေါ်မှာအမြမအစိုးရဘက်ကညှိနှိုင်းနေဆဲဖြစ်တယ်လို့သူကပြောပြပါဗျာ။အ
ဲ300ဦးရှိတယ်အခုလောလောဆယ်ကျွန်တော်စီစစ်စင်းလာပို့ထားတာတော့ပေါ့နော်။ကုန်တယ်လုပ်ငန်းရှင်တွေ300ဦးရှိပါတယ်။အဲ့တော့ဒီလိုဖြစ်စင်မှာသူတို့ဘက်ကလည်းအများဆုံးကူညီဖြေရှင်းပေးမယ်ဆိုပြီးတော့ပြောသွားတယ်။ပြောသွားတဲ့ပုံမှာသူတို့ကအချိန်နေနဲ့တော့3လပေါ့လေ။အဲ3လဆိုတဲ့အမှာဒီဘက်ကလုံးဝမဖြစ်နိုင်ပါဘူး3လဆိုရင်ကျွန်တော်ကုန်တယ်လုပ်ငန်းရှင်တွေပြအများကြီးနေတာပါတယ်အဲ့တော့အမြန်ဆုံးဆောင်ရွက်ပေးပါဖြစ်နိုင်ရင်တပတ်အတွင်းကိုဆောင်ရွက်ပေးပါဆိုပြီးတော့အဲ့လိုတောင်းဆိုထားပါတယ်သူတို့
တရုတ်နိုင်ငံဘက်ကကြိုတင်အသိပေးခြင်းမရှိဘဲအခုလိုပိတ်ပင်လိုက်တာဖြစ်ပြီးလက်ရှိချိန်မှာအဓိကကုန်တယ်မှုလုပ်ငန်းတွေရပ်တန့်သွားနိုင်ပါတယ်အခုလိုဘဏ်အကောင့်တွေယာယီအပိတ်ခံလိုက်ရတာကြောင့်မူဆယ်နေဆက်ကုန်သွယ်ရေးစခန်းရဲ့ကုန်သွယ်မှုအပါအဝင်မြန်မာနိုင်ငံတွင်းမှာစီးဆင်းနေတဲ့ကုန်သွယ်မှုလုပ်ငန်းတွေပါနှောင့်နှေးသွားနိုင်တယ်လို့ဦးထွန်းဦးကအခုလိုပြောပြပါရစေ
။ဒီမှာကုန်သွယ်မှုကျလာမယ်။ကုန်သွယ်မှုကျလာတဲ့အတွက်နိုင်ငံတော်ကရတဲ့နဲ့ခွန်ခရိုင်လည်းရော့ကျလာမယ်ပေါ့ဗျာ။နောက်ပြီးကျတော့ကျွန်တော်တို့ဒီလိုပိတ်ခံထားလိုက်ရတဲ့အတွက်ကျွန်တော်တို့ငွေကြေးစီးဆင်းမှုလည်းဟိုခက်ခဲလေးဖြစ်လာနိုင်တယ်ပေါ့ဗျာ။အမှဒီဘက်မှာကျွန်တော်တို့ငွေလေးတဲ့ငွေလေးနှုံးသားတွေကျွန်တော်တို့မြန်မာငွေကနည်းနည်းကျနိုင်ပြီးတော့တို့တိကျငွေကနည်းနည်းတက်သွားနိုင်တယ်ပေါ့ဗျာ။ကုန်တယ်မှုနဲ့ဆက်ဆက်ပြီးလုပ်ကိုင်နေတဲ့ဒီကာသမားတွေဒီလုပ်ငန်းကိုင်ကကုန်တယ်ငွေရလုတ်သားဆက်ပြီးတော့ပေါ့လေနော်။အော်ကာသမားတွေကဆက်ပြီးတော့ဒီကုန်ပစ္စည်းမတရားစုကားလည်းရရတော့မှာပေါ့။အဲ့လိုမျိုးတွေဖြစ်လာမယ်။ဒီကားကတံမိုးတွေရှော့ကျလာမယ်။အဲ့လိုမျိုးတွေဖြစ်လာမယ်ပေါ့ဗျာ။အဲ့လိုဖြစ်လာတာနောက်ဆုံးအကျိုးဆက်ကတော့ခုနပြောလို့ဝင်ငွေနည်းလာတဲ့အတွက်ဒီပြင်းမှာလည်းနည်းနည်းလေးနည်းနည်းတက်တဲလာနိုင်တဲ့အနေအထားမျိုးတော့ရှိတာပေါ့ဗျာ
မြန်မာနိုင်ငံစံစဘာတင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာစိုးထွန်းကတော့ဒီပိတ်ပင်လိုက်တာနဲ့ပတ်သက်လို့သူက
ဒါတရုတ်ကလည်းလိုအမျိုးမျိုးပြောတာပေါ့သူကတော့ဒါမွေးစေဝါတို့ဘာတို့ပဲအကုန်လုံးပြောတာပေါ့နော်ဟိုကျွန်တော်တို့မြင်တာတော့ဒီမွေးစေဝါပြည်ပြည်လည်းနဲ့ကံပြည်ပြည်ဒါတွေကိုပိတ်တဲ့ဟာတော့တစ်ပိုင်းပေါ့ဒါပေမဲ့ကျွန်တော်တို့ကတော့အာမန်ဒီ၃နည်းအကောက်တွေမှာပိတ်ခံရတာပေါ့နော်ပိတ်ခံအများကြီးကတော့ဒီအာမန်ဒီ normal ဒီကိုယ်သွယ်မှုလုပ်နေတဲ့လူတွေအများပါအဲ့ကောင်ကမူရီစီဝါအကောင့်ဆိုရတယ်အကောင့်တစ်ထောင်လောက်အကောင့်ကမော်လေအကောင့်တစ်ထောင်လောက်ကမူရီစီဝါနဲ့စတဲ့ဘယ်လိုလိုဖြစ်နိုင်လဲအဲရှင်းနိုင်တဲ့အကောင့်ဆိုတယ်ဖြစ်နိုင်တဲ့ဟာဆိုရဲ့အဲ့ဟာပဲချမ်းတနေ့ဟာရောပေဝင်တင်းဘူးနော
်မူဆယ်တရား9မိုင်ကုန်တယ်ရေးစည်းကွက်ဟာမြန်မာနိုင်ငံမှာအကြီးဆုံးနေဆက်ကုန်တယ်ရေးစည်းကွက်တစ်ခုဖြစ်ပါတယ်ဒါပေမဲ့လက်ရှိချိန်နေသည့်တရုတ်နိုင်ငံဘက်ကမူဆယ်ကနေတရားဝင်ကုန်တယ်ခွင့်မပြုထားပါဘူးမြန်မာနိုင်ငံဘက်ကသာတရားဝင်အနေနဲ့ကုန်စည်တွေတင်းနေတာပါဒီလိုတွေကြောင့်တရုတ်နိုင်ငံဘက်ကမကြာခဏဆိုသလိုအဖမ်းစည်းတွေလုပ်လာတာမျိုးတွေလည်းရှိပါတယ်လက်ရှိအချိန်လေးအထိဗန်စင်းရဲ့အကောင့်ဘလောက်အပိတ်ခံထားရသလဲငွေကြေးအမောက်ဘလောက်လဲဆိုတာကိုအတိအကျမသိသေးပါဘူးယာယီပိတ်ခံလိုက်ရတဲ့စည်ရင်းတွေကိုတရုတ်နိုင်ငံဘက်ကတောင်းထားဆဲဖြစ်ပါတယ်ဒီမူဆယ်နယ်ဆက်ကုန်သွယ်ရေးစခန်းရဲ့နှစ်စဉ်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း9000နီးပါးရှိနေပါတယ်ရှင်